အရသောဘာမြပြည်တော်စုယူရင်းနိုင်ငံမှာရှုပ်လုံးမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောင်နဲ့တသက်တကျော်ချမှတ်ခံခဲ့ရတဲ့ဗြိတိန်ပညာရှင်မက်တျူးဟက်ကိုယူရင်းနိုင်ငံကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်။ယူရင်းအာဏာပိုင်တွေကတော့ဟက်ချာပြစ်ရှိတယ်လို့ဆက်လက်ပြောကြားနေပြီးသူဟာထောင်လိုက်လုပ်ငန်းတွေကိုလည်းရအကိုင်းလုံးပြည့်လုံဆောင်ခဲ့သူဖြစ်တယ်လို့ဒီကနေ့တော့တွေကိုပြောကြားခဲ့ပါတယ်။ဟက်ကသူဟာဗြိတိန်ထောင်လိုက် MI6 အတွက်လုံလုံတဲ့ဆိုပြီးဝန်ခံထားတဲ့ဗီဒီယိုဖိုင်ကိုလည်းပြသခဲ့ပါတယ်။ဒီတရင်သာရှင်းလင်းပွဲကိုတော့အဘူဒါဘီမြို့မှာပြုလုပ်ခဲ့တာဖြစ်ပြီးတော့သတင်းတော့ဒီအနေနဲ့မေးခွန်းနဲ့မေးခွန်းမရခဲ့သလိုဗီဒီယိုဖိုင်ကိုလည်းကူးယူဖို့ခွင့်မပြုခဲ့ပါဘူး။အခုလိုထောင်တန်းတသက်တကျော်ချမှတ်ခဲ့ရကြောင့် UAE အနာပိုင်းလေးဟာနိုင်ငံတကာရဲ့ PR တွေနဲ့လည်းတိုးပြီးတော့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ UAE နိုင်ငံရဲ့အမျိုးသားနေအထိမ်းအမှတ်အဖြစ်နဲ့အကျဉ်းသား900ကျော်ကိုလူငင်းချမ်းသာပဲပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာ Hash လည်းပါဝင်ခဲ့ကြောင်း UAE သမ္မတ Khalifa bin Zayed Al Nahyan ကဟက်စ်ကိုလူငင်းချမ်းသာပဲပေးခဲ့တာဖြစ်တယ်ဆိုပြီးတော့ UAE နိုင်ငံရဲ့အကြေညာချက်မှာပြောထားပါတယ်။ဗြိတိန်နိုင်ငံနေနဲ့ဟက်စ်ကိုဆက်ဆိုတဲ့ဆွေးချက်တွေပေါ်မှာသဘောမတူကြောင်းနဲ့ဒါပေမဲ့ဒီကိစ္စကို UAE ဘက်ကအမြန်ကိုက်တဲ့ဖြစ်ရှင်းပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကပြောကြားလိုက်ပါတယ်ခင်ဗျာ။